မွန်ဂိုလီးယားနိုင်ငံမြို့တော်ဦးလန်ဘာတောကိုရောက်နေတဲ့ပုတ်ဟမ်မင်းကြီးဖရန်စစ်ကိုတရားဝင်ကြိုဆိုတဲ့အခမ်းအနားတစ်ခုစနေနေ့ကကျင်းပမှာတရုတ်နိုင်ငံအလံဝေရမ်းပြီးကြိုဆိုခဲ့ကြတဲ့တရုတ်နိုင်ငံကလာတဲ့ကက်သလစ်ဘာသာဝင်အနည်းကိုလည်းတွေ့မြင်ခဲ့ရပါတယ်။တရုတ်ပြည်မှာကြီးကလာသူတွေကပုတ်ဟမ်မင်းကြီးကိုဖူးတွေ့ရလို့ဝမ်းမြောက်ကြောင်းရိုက်တာသတင်းဌာနကိုပြောပါတယ်။ဗာတီကန်နန်းတော်ကတရုတ်ပြည်မှာကြီးနဲ့တန်တမန်အဆက်အသွယ်မရှိဘဲထိုင်ဝမ်ကိုပဲအထူးမှတ်ပြုထားတာပါ။တရုတ်ပြည်မှာလည်းအစိုးရကြောထောက်နောက်ခံပြုထားတဲ့တရားဝင်ဖျားအကြောင်းတွေနဲ့ပုတ်ဟမ်မင်းကိုသစ္စာခံတဲ့မြောက်မှာလျှို့ဝှက်လှုပ်ရှားကြတဲ့ဘာသာဝင်တွေကွဲပြားနေတာပါ။မွန်ဂိုလီးယားမှာကက်သလစ်ဘာသာဝင်တထောင်ကျော်လောက်ပဲရှိပေမဲ့တရုတ်နိုင်ငံနဲ့ကက်လျက်ရှိနေလို့အဲဒီကတန်းနဲ့ချီတဲ့ဘာသာဝင်တွေရဲ့အခွင့်အရေးကာကွယ်ဖို့လိုလားတဲ့ Roman Catholic ကျောင်းတော်အတွက်မွန်ဂိုလီးယားကမဟာဗျူဟာရအရေးပါနေတာဖြစ်ပါတယ်။အသက်တော်86နှစ်ရှိပြီဖြစ်တဲ့ပုတ်ဟမ်မင်းကြီးဟာမွန်ဂိုလီးယားကိုတောက်ကြနေရရောက်ရှိနေတာပါ။တရုတ်နိုင်ငံပါဝင်ခီးစဉ်တယောက်လင်းပြန်တန်းလာတဲ့နိုင်ငံအသီးသီးကခေါင်းဆောင်တွေကိုပုတ်ဟမ်မင်းကြီးကနှုတ်ခွန်းဆက်စကားပြောကြရမှာလဲတရုတ်ပြည်သူတာယာဝါပြောဖို့နဲ့တရုတ်ပြည်သူအားလုံးအတွက်စုမုံကောင်းတောင်းပေးကြောင်းမိန့်ကြားခဲ့ပါတယ်ခင်ဗျာ။